လဒမကဆိုင်ရာအမေရိကန်သမ္မတနီကီဟီလီယာလူကနေနားယူတော့မဲ့သတင်းအင်္ဂါနေ့မနေ့ပိုင်းကထွက်ပေါ်လာခဲ့တဲ့နည်းနည်းပတ်သက်ပြီးတော့ဒီအမေရိကန်နိုင်ငံရေးလောကနဲ့သတင်းလောကမှာတော်လေးခရဲရိုက်ခဲ့ပါတယ်သမ္မတဟီလီနားယူတော့မဲ့ကိစ္စကိုအင်ပီရိုမှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဒေါ်နယ်ထရမ့်နဲ့တူဒီသမ္မတဟီလီကတရားဝင်ကြေညာခဲ့တာပါဒီအကြောင်းပြေဆုံးကိုကိုဇော်ဝင်းနိုင်ပြောပြပါလိမ့်မယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂျီနီကီဟီလီအနေနဲ့အခုနှစ်ကုန်မှာယာရုကအနာယူရမယ့်အကြောင်းသမ္မတဒေါ်နယ်ထရမ့်ကအောက်တိုဘာလ9ရက်နေ့မှာကြေညာခြင်းဟာသူ့ဆိုရအဖွဲ့အတွင်းကထင်ရှားတဲ့ပုံကိုတူပြီးတူအတီးတီးအနာယူသွားကြတဲ့အထက်ကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။သမ္မတကြီးနီကီဟီလီဟာသူ့အတွက်အရေးပါတဲ့ပုံကိုတူဖြစ်တယ်ဆိုတာကိုသမ္မတကြီးဟီလီနဲ့အတူဘေးကျင်းရှင်ထိုင်ပြီးသူမယာရုကနှုတ်ထွက်မယ့်အကြောင်းသမ္မတကအင်ပြီတော်မှာကြေညာခဲ့တာ
ပါ။ Nikki Haley, Ambassador to the United Nations has been very special to me. She's done an incredible job.
ကလဒမကဆိုင်ရာတာမကြီးနီကီဟီလီဟာကျွန်တော်တို့အထူးအရေးပါတဲ့ပုဂ္ဂိုလ်တူပါသူဟာလုပ်ငန်းတွေကိုလည်းကောင်းမွန်အောင်လုပ်ဆောင်နိုင်ခဲ့ပါတယ်ပုဂ္ဂိုလ်ရေးရာအင်မတန်ကောင်းမွန်တဲ့သူတူဖြစ်တဲ့အပြင်လုပ်ငန်းသဘောတဘာဝကိုလည်းနားလည်သူတူဖြစ်ပါတယ်ကျွန်တော်အစိုးရတက်လာကြတဲ့ကသူဟာကလဒမကမှာတောက်လျှောက်ရှိလာခဲ့သူဖြစ်ပြီးကျွန်တော်တို့နဲ့အတူလက်တွဲလှုပ်လှုပ်ခဲ့သူဖြစ်ပါတယ်နှစ်နှစ်ပြည့်ပြီးတော့နှစ်ကုံပိုင်းလောက်မှာလုပ်ငန်းတာဝန်တွေကနေပြီးတော့ခဏအားယူနေတယ်လို့စောကြီးကလေးကသူကျွန်တော်ကိုပြောခဲ့ပူပါတယ်တဖက်မှာဝမ်းသာစရာကောင်းပေမဲ့အခုလိုမျိုးအနားယူသွားတာကိုကျွန်တော်တို့မလိုလားပါဘူးတခြားကဏ္ဍတစ်ခုခုမှာအလုပ်အတူတွဲလုပ်ဖို့တစ်ချိန်ချိန်မှာပြန်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးယာရုဟာအမေရိကန်မှာအစိုးရအဖွဲ့ဝင်ဝန်ကြီးယာရုနဲ့ဒန်းတူဖြစ်ပါတယ်သမ္မတကြီးဟီလီကတော့ယာရုကနှုတ်ထွက်မဲ့အကြောင်းသမ္မတအင်ပီရိုမှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
် It has been an honor of a lifetime I said I am such a lucky girl to have been able to lead the state that raised me.
ကျွန်တော်ဖြစ်ပါလေ။ကျမနေနဲ့တိတ်ကိုကံကောင်းပါလေ။ကျမကြည်ပြင်းလာတဲ့ပြည်နယ်ကနေတဆင့်ကျမတိတ်ချမြန်နိုးတဲ့နိုင်ငံကြီးရဲ့တာဝန်ကိုထမ်းဆောင်ခွင့်ရခဲ့တာပါ။တကယ်ကိုဝန်တာလှပါလေ။ဒီချက်ကြောင့်သမရကြီးကိုကျမကျေးဇူးတင်ပါလေ။ကျမနေနဲ့စိတ်လှရှားတာကကျမတို့နှစ်တာအတွင်းအမေရိကန်ရဲ့နိုင်ငံခြားရေး policy မှာအောင်မြင်မှုတွေကိုစွန့်ဆောင်နိုင်ခဲ့တာဖြစ်ပါလေ။ခုအမေရိကန်ပြည်ထောင်စုကိုလေးစားလာကြတယ်နိုင်ငံတွေကကျမတို့လုပ်တာကြိုက်ချင်မှကြိုက်ပေမဲ့ကျမတို့လုပ်ခဲ့တာတွေကိုလေးစားကြတယ်။ကျမတို့ကလုပ်မယ်ဆိုရင်လက်တွေ့လုပ်ပြနိုင်ခဲ့ပါလေ
။ဒါပေမဲ့ तुम အနေနဲ့လက်ရှိရာတို့မှာအခုနှစ်ကုန်တဲ့အထိတာဝန်ထမ်းဆောင်သွားမှာဖြစ်ကြောင်းတာမကြီးဟီလီကပြောပါတယ
်။ I'm not leaving until the end of the year. My goal is that we make sure that everything is in good
shape. ကျမဒီနေ့ဒီနှစ်ကုန်ထိတာဝန်ဆက်လက်ထမ်းဆောင်သွားမှာပါ။ရွေးချက်ကတော့နောက်ခတ်မဲ့တာမကြီးတွေအားလုံးနေရာတကျဖြစ်စီဖို့ပါပဲ။
အသက်46နှစ်ရှိပြီဖြစ်တဲ့နီကီဟီလီဟာအိန္ဒိယကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ကြတဲ့မိဘတွေကပေါက်ဖွားလာသူဖြစ်ပြီးမြောက်ကိုရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်6နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်တဲ့အပြင်ရီပပ်လီကန်ပါတီတွင်ခေါင်းဆောင်ဖြစ်လာမယ်လို့ခန့်မှန်းခံထားသူလည်းဖြစ်ပါတယ်။သူမဟာလာမယ့်2020ခုနှစ်တမန်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့လည်းထင်ကြီးပေးခံနေရသူဖြစ်ပါတယ်။အများကထင်ကြီးပေးနေကြသလိုသူမအနေနဲ့2020ခုနှစ်မှာသမရအဖြစ်ဝင်အရွေးခံမှာမဟုတ်ဘဲသမရထရန့်အတွက်မဲဆွဲစီယုံပေးသွားမယ်လို့လဲသမကြီးဟီလီကသတင်းတောက်တွေကိုပြောခဲ့ပါတယ်။သူမအနေနဲ့ယာရုကအနားယူတော့မယ့်အကြောင်းပြီးခဲ့တဲ့သတင်းပတ်ကသမရနဲ့အေဘီရောမှာတွေ့ဆုံစဉ်အသိပေးခဲ့တယ်လို့ XCO online သတင်းမှာဖော်ပြထားပါတယ်။နီကီဟီလီရဲ့တရားဝင်နှုတ်ထွက်စာမှာလဲယာရုကအနားယူမဲ့စာကိုအောက်တိုဘာ3ရက်နေ့ရက်စွဲနဲ့ရေးထားတာကြောင့်သူမယာရုကအနားယူတော့မယ်ဆိုတာကိုသမရအနေနဲ့အဲ့ဒီကလေးကသိနေခဲ့ပုံရပါတယ်။သမကြီးဟီလီရဲ့ဆောင်ရွက်မှုတွေအတွက်ကျေးဇူးတင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောကြားခဲ့ပါတယ
် I want to thank Ambassador Haley for the good work that she's done. She's been a great partner of mine for that.
ဝန်ကြီးပွန်ပေယိုပြောတော့တာကတော့တာမကြီးဟေလီကိုသူ့ရဲ့ပြောင်မြောက်တဲ့ဆွမ်းဆောင်ချက်တွေအတွက်ကျေးဇူးတင်တဲ့အကြောင်းသူမဟာလွန်ခဲ့တဲ့9လမှာသူနဲ့အတူအဆင်ပြေချောမွေ့စွာတွဲဖွဲ့လုပ်ကိုင်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့အကြောင်းသူ့အတွက်ရှေ့မှာလှူဆောင်ချက်နဲ့ပတ်သက်လို့အဆင်ပြေချောမွေ့ပါစေလို့ဆုတောင်းပေးတဲ့အကြောင်းပြောတော့တာပါယာရုကနှုတ်ထွက်သွားတဲ့တာမကြီးနီကီဟီလီရဲ့နေရာမှာ Goldman Sachs ရင်းနှီးမြှုပ်နှံမှုဘဏ်နဲ့ငွေကြေးလုပ်ငန်းဆိုင်ရာဌာနရဲ့အကြီးအကဲဟောင်းလဲဖြစ်သူ့ရဲ့အမျိုးသားလူမျိုးရေးလက်ထောက်အကြံပေးဟောင်းလဲဖြစ်တဲ့ Dina Habib Powell ကိုအစားထိုးခန့်အပ်ဖို့စဉ်းစားနေကြောင်း Iowa ပြည်နယ်ကအခမ်းအနားတစ်ခုအတွက်အင်ဗျူရောကမထွက်ခွာခင်သမရထရန့်ကသတင်းတောက်တွေကိုအင်္ဂါနေ့ညနေမှာပြောကြားခဲ့ပါတယ်ခင်ဗျာ